အမေရိကန်ပြည်ထောင်စုတရားရင်ကျုပ်တရားသူကြီးအဖြစ်ရွေးချယ်ခံ Brett Kavanaugh ကတရားစီရင်ရေးဟာသမ္မတရဲ့ဩဇာအာဏာလျောက်ကလွတ်ကင်းစီမယ်လို့အထက်သို့တော်တရားရေးကော်မတီစီမောက်ဘူဒူးနေရာထက်ဆိုသွားပါတယ်။တရားရင်ကျုပ်တရားသူကြီးအဖြစ်အတီးပြုတ်ခံရရင်သူ့ကိုအမည်စီရင်တင်သွင်းရေးချယ်ခဲ့သူသမ္မတချမ်းရဲ့အမြင်သဘောထားတွေအကျိုးစီးပွားတွေဘက်ကိုတင်းညွတ်မှမဟုတ်ကြောင်းအာဏာခံနိုင်သလားလို့ဥတာပြည်နယ် Republican အမတ် Orrin Hatch မျိုးကိုပြန်ဖြေရမှာအသက်53နှစ်အရွယ်ကာဗာနော့ကသူဟာလွတ်လပ်တဲ့တရားသူကြီးတစ်ယောက်ဖြစ်တယ်။ဖွဲ့စည်းပုံအစီအစဉ်ဥပဒေကိုသာစစ်ဆေးခံဖို့လိုတယ်။ဥပဒေအတိုင်းတိုင်းသာဆောင်ရွက်ဖို့သာတာဝန်ရှိတယ်လို့ပြောကြားတော်ပါတယ်။ဖွဲ့စည်းပုံဥပဒေရဲ့အထက်မှာဘယ်သူမှမရှိဘူး။ခင်ဗျားကအစိုးရအဖွဲ့ထဲမှာဘယ်ရာထူးဘယ်အစဉ်တန်းပဲဖြစ်ဖြစ်ဥပဒေရှင်းမောက်မှာတော့ဒဏ်သူပဲဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လက်ရှိသမ္မတတူဟာကျန်းနိုင်ငံသားတွေလိုပဲဥပဒေအရဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးမှုကိုဖြေကျထွက်ဆိုရမယ်လားမထွက်ဆိုရဘူးလားဆိုတဲ့ကိစ္စကိုတော့ဒါဟာလက်တွေ့မဆန်တဲ့မေကွန်ဖြစ်တဲ့ဆွေဖြစ်ဆိုဖို့ညှင်းဆန်တော့ပါတယ်အခုအချိန်ကရေကောက်ပွဲကာလတုန်းကထွန်းမြဲမဲဆွဲခဲ့သူတွေရုရှားနဲ့ဆက်သွယ်ခဲ့တဲ့ဆွေဆွေချက်ကိုရောဘတ်မူလာအဖွဲ့ကစုံစမ်းစစ်ဆေးနေခြင်းဖြစ်ပါတယ်